ကိုကန့်ဒေတာတိုက်ပွဲတွေအတွင်းချက်ချင်းတွေရှင်တန်းဖြစ်ခတ်ခံရမှုမှာဒဏ်ရာခဲ့ပြီးတော့စစ်ကူတမှုခံယူနေတဲ့ချက်ချင်းတွေဝန်ထမ်းတဦးသေဆုံးသွားကြတာနဲ့ပတ်သက်လို့အထူးဝမ်းနဲ့ကြေကွဲရကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့ရဲ့ပူးပေါင်းဆောင်ရွက်ရင်းမူရတနာဒဆလီယန်ကပြောကြောင်းကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့နေ့စဉ်သတင်းစာရှင်းလင်းပွဲအတွင်းမှာအတွင်းရေးမှူးချုပ်ဘန်ကင်မွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟာကတင်းလာနေမှာပြောပါတယ်
The humanitarian coordinator for Myanmar, Renata Desalin, said today that she is very saddened by the death of Myanmar Red Cross Society.
ကိုကန့်ဒေတာမှာတာဝန်ထမ်းဆောင်နေစဉ်အတွင်းကျဉ်းဒဏ်ရခဲ့တဲ့ဦးမိုးကျော်တန်တောက်ကြနေကကွယ်လွန်သွားတဲ့အတွက်အထူးဝမ်းနဲ့ကြေကွဲရပါကြောင်းမြန်မာနိုင်ငံဆိုင်ရာလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်ရေးမှူးရတနာဒဆလီယန်ကပြောပါတယ်စစ်မဲ့ဖြစ်ပွားနေတဲ့နေရာတွေမှာတာဝန်ထမ်းဆောင်နေကြတဲ့အရပ်သားတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးတဲ့သူတွေထိခိုက်မှုမရှိအောင်ပါဝင်ပတ်သက်နေသူအားလုံးကသတိထားဆောင်ရွက်ကြစေလိုကြောင်းတခြားသူတွေကိုအကူအညီပေးနေတဲ့အတွက်အဲ့ဒီအကူအညီပေးနေတဲ့သူတွေရဲ့အသက်အန္တရာယ်မဖြစ်တင်ကြောင်းရတနာဒဆလီယန်ကပြောတယ်လို့အတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာဟန်ဟာကပြောတော့တာဖြစ်ပါတယ်မြန်မာနိုင်ငံချက်ချင်းကြီးအဖွဲ့ကဝန်ထမ်းဦးမိုးကျော်တန်းဟာကိုကန့်ဒေတာမှာပြင်းထန်စွာရခဲ့တဲ့ဒဏ်ရာတွေကိုစေယုံသုံးခုပြောင်းပြီးတလားခွဲနီးပါးကုသမှုခံယူခဲ့ပြီးတဲ့နောက်တောက်ကြံလေးကမန္တလေးစေယုံမှာကွယ်လွန်သွားခဲ့တာဖြစ်ပါတယ်သူဟာကွယ်လွန်ချိန်မှာအသက်43နှစ်ရှိပြီဖြစ်ပြီးမိခင်ဇနီးဖြစ်သူနဲ့အတူသားသမီး5ဦးကြံရိုက်ခဲ့ပါတယ်သူ့ရဲ့ရုပ်အလောင်းကိုတော့မိသားစုရှိရာကွမ်းလုံမြို့မှာတင်းကြုံမှာဖြစ်ပါတယ်